အတင်းကရတရုတ်လူခွင့်ရေရှိနေဖြစ်တဲ့ပူကျင်းကွန်းကိုထောက်ခံသူအုပ်စုတစုဟာဘေကျင်းမြို့တော်တရားရုံးအပြင်ဘက်မှာတနင်္လာနေ့ကစုဝေးရောက်ရှိခဲ့ကြပါတယ်။အမှုစစ်နေတဲ့အဲ့ဒီတရားရုံးအပြင်ဘက်မှာအာဏာပိုင်တွေအနေနဲ့သတင်းတောက်တွေကိုချိန်ချောက်မှုတွေရှိခဲ့ပြီးဆန္ဒပြသူတွေနဲ့တန်တမန်တွေကိုလည်းတွန်းထိုးခြင်းလုပ်ခဲ့ပါတယ်။လူခွင့်ရေအုပ်စုတွေနဲ့အနောက်အင်အားကြီးနိုင်ငံတို့ထံကနေပြစ်တင်ဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့လူသိများတဲ့အခြေအတင်အငင်းပွားပွဲရာဖြစ်နေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမှုနဲ့ပတ်သက်လို့ပြစ်မှုထင်ရှားတွေ့ရှိရင်ပူအနေနဲ့ထောက်နှံရှစ်နှစ်ကြာခံပွဲရာရှိပါတယ်။သူ့ရဲ့ပြစ်မှုကတော့ဆိုရှယ်မီဒီယာပေါ်မှာအစိုးရနဲ့အစိုးရအရာရှိတွေကိုပြစ်တင်ဝေဖန်မှုတွေတင်ပြခဲ့တာကြောင့်ဖြစ်ပါတယ်။အမှုစစ်ဆေးရာမှာတနင်္လာနေ့က3နာရီကျော်ကြာခဲ့ပါတယ်။အမှုစစ်ဆေးစဉ်ပူကသူအဖြစ်မရှိကြောင်းအလေးနဲ့ဆက်လက်ပြောကြားပြီးသူ့ရဲ့အခုလိုအွန်လိုင်းတင်ပြချက်တွေဟာလွတ်လပ်စွာထုတ်ပေါ်ခွင့်ကိုအာမခံချက်ပေးထားတဲ့တရုတ်ဖွဲ့စည်းပုံခြေခံဥပဒေအရအကာအကွယ်ပေးထားတာဖြစ်ကြောင်းပြောခဲ့တယ်လို့သူ့ရဲ့ရှေ့နေမော်ရှွန်ပင်းကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသား၏ဌာနသတင်းစာရှင်းလင်းပွဲမှာအခုလိုအထင်ကရတရုတ်ရှေ့နေပူကျင်းကွန်ကိုလူမျိုးရေးအမုန်းတရားပွားမှုနဲ့ရန်စားဖို့လှုံ့ဆော်မှုဆိုတဲ့ဆွဲချက်တွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။တရုတ်အာဏာပိုင်တွေအနေနဲ့မစ္စတာပူကိုပြန်လွှတ်ပေးပြီးတရုတ်အစိုးရအနေနဲ့အခြေခံပြည်သူအခွင့်အရေးတွေကိုလေးစားလိုက်တာပြီးတရုတ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတကာလူ့အခွင့်အရေးစံထားချက်တွေအရအာမခံချက်ပေးထားတဲ့အတိုင်းတရားမျှတတဲ့တရားစီရင်မှုကိုပြုလုပ်တင်ကြောင်းတိုက်တွန်းထားပါတယ်။ဒါအပြင်အမှုစစ်ဆေးတဲ့တရားရုံးအပြင်ဘက်မှာသတင်းတောက်တွေနဲ့တန်ရုံးအမှုဒန်းတွေအပါအဝင်တရုတ်နဲ့နိုင်ငံတကာလေ့လာသူများကိုထိလက်ရောက်နှောက်ယှက်ခံရတာနဲ့ပတ်သက်ပြီးအံ့ဩသင့်မိကြောင်းအမေရိကန်နိုင်ငံသား၏ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ဗီကပြောကြားခဲ့ပါရှင်။